မြမတမိုင်းမှာအစိုးရဆုံးတဘာဝဘေးဒဏ်ဖြစ်တဲ့နာဂစ်မုန်တိုင်းတိုက်ခိုက်ခဲ့တာအခုဆိုရင်ဆယ်နှစ်တင်းတင်းကျင်းနေပါပြီ။ဒါပေမဲ့နာဂစ်ကအကြီးမားဆုံးခံခဲ့ရတဲ့ဒေသတွေမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေဟာအခုချိန်ထိမပြီးသေးပါဘူး။လက်ရှိ NLD အစိုးရလက်ထက်မှာလုံဆောင်နေတဲ့ပြန်လည်ထူထောင်ရေးအစီအစဉ်တွေအကြောင်းဒေါက်တာလှမြတ်သွေးကိုဆက်သွယ်မေးမြန်းထားတဲ့ဒေါက်တာဝင်းလိုင်ကတင်ပြမှာပါရှင်
။မြန်မာနိုင်ငံမှာ2008ခုနှစ်ကတိုက်ခိုက်ခဲ့တဲ့နာဂစ်မုန်တိုင်းကြောင့်လူပေါင်းထောင်နဲ့ချီတည်ဆုံးခဲ့ပြီးတချို့နေရာတွေမှာဆိုမုန်တိုင်းလန်ကြောင့်ရွာလုံးကျပျက်စီးသွားကြတာတွေလည်းရှိခဲ့ပါတယ်။ဒါကြောင့်လဲမြမသမိုင်းမှာဒီနာကက်မုန်တိုင်းဟာအပြစ်အပြောင်နဲ့ပျက်စီးဆုံးရှုံးမှုအများဆုံးမုန်တိုင်းအဖြစ်မှတ်တမ်းတင်ခံထားရတာဖြစ်ပါတယ်။မေလနေ့ရက်နေ့ဟာနာကက်မုန်တိုင်းတိုက်ခတ်ခဲ့တာ10နှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒါပေမဲ့လဲနာကက်တန်အဆိုးအဝါးဆုံးခံခဲ့ရတဲ့လပ်ပတာမျိုးနဲ့အတွင်းကသူတချို့ဟာခဏအချိန်ထိစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေခံစားနေကြရတော့ဖြစ်တယ်လို့အိမ်နဲ့ဖြစ်နေသူတွေလည်းရှိနေသေးတယ်လို့အရာဝတီတိုင်းဒေသကြီးအစိုးရလူမှုဝန်ထမ်းဝန်ကြီးဒေါက်တာလမ်းမြတ်သေးကပြောပါတယ
်ကျွန်မရဲ့အဲသုံးသက်ချက်အစပြောရမယ်ဆိုလို့ရှင်တော့ဒီသူတို့ရဲ့စိတ်ပိုင်းဆိုင်ရာခံစားမှုတွေအခုချိန်ပြီးတော့လဲနေရရှိနေသေးရဲ့ရှင်ဒါကကျွန်မကတူတက်ချက်မူနဲ့သူတို့ရက်တီကိုအတွက်ကအတူကနေရာလေးတစ်နေရာပေါ့နေရာလေးတစ်နေရာခိုင်ရဲခိုင်ခိုင်ရဲရဲလေးရှိဖို့လိုအပ်နေတယ်လို့ထင်တယ်။အဲ့ဒါလေးတွေကလည်းကျမတို့ကအခုလောက်ထားခဲ့တဲ့အနေအထားလေးဖြစ်ပါတယ်။နောက်ဒီတက်ရအချက်တွေကတော့သူတို့ကဒီဈေးကြီးစားတောက်ဆိုင်တဲ့ခုနကလေးပေါ့နော်ဈေးကြီးစားတောက်ဆိုင်တဲ့အနေအထားလေးတစ်ခုဖန်တီးပေးနိုင်ရမယ်။အဲ့ဒါကလည်းဟိုကျမတို့ကဘလောက်ဒီအများစုကိုကျမတို့အစိုးရအတွက်နေနဲ့ပေးနိုင်တယ်ဟိုထောက်ပံ့နိုင်တယ်စံပေးပေးနိုင်တယ်ဆိုတဲ့အချက်ပေါ်မှာလည်းမူတည်လို့ထင်ပါတယ်။
သူတို့ဘဝတွေပြန်လည်ထူထောင်ရေးအတွက်အစိုးရတွေမှာပဲပတ်ဝန်းကျင်လူမှုအတိုင်းဝိုင်းကပါဆန္ဒစိတ်နဲ့နားလည်မှုပေးပြီးဝိုင်းဝန်းကူညီပေးကြဖို့လိုအပ်တယ်လို့ဆိုပါတယ
်။ဒီလူတွေကပတ်ဝန်းကျင်ကဒီပတ်ဝန်းကျင်အနေနဲ့ပတ်ဝန်းကျင်ကရောကျွန်တော်အစိုးရကရောအစိုးရရဲ့အလားမရှိတဲ့ဖွဲ့စည်းရေးကပါသူတို့ကိုကျွန်တော်ဒီပေါင်းပေးဆောင်လာတဲ့ပေါ့နော်။ဟာတင်းတောင်ရှိပြီးတော့ကျွန်တော်လည်းတရားတော့မယ်ဆိုတဲ့ပြစ်ချက်အခုသိချင်သူမှာတို့ခံစားချက်ဖြစ်အောင်ဖြစ်တယ်ပေါ့ခံစားနေရတဲ့ဒီကံကိုခံစားနေရတဲ့ဖြစ်တယ်အဲတချို့တွေကြောက်လို့ရှိရင်လည်းဟိုတော်တော်လေးပဲကိုယ်တိုင်ကိုချုံပြီးတော့လုပ်ပိုင်တဲ့အချိန်လေးတွေလည်းရှိတယ်တချို့တွေကြောက်တော့လည်းဘလိုပဲလုပ်လို့အချိန်မပြေတဲ့ဘဝလေးတွေရှိတယ်ဒါကိုကျွန်တော်တို့ကစာမပေးရလိမ့်မယ်စာမပြေခါကြတော့ဒီချင်းချင်းစာမထုတ်တာမျိုးနဲ့ပတ်ဝန်းကျင်လည်းတွားမယ်အစိုးရအနေနဲ့ကလည်းတော့ဘာဆောင်ဆောင်ကြည့်ပြီးတော့ပါလေအစီအစဉ်ပိုင်းလေတော့ဒီပေါင်းရှင်ကိုကျွန်တော်တို့ဘလိုလေးကြောက်ဖန်တီးပေးနိုင်လဲအမန်းလေးတွေအစတော့ဒီကောင်းမကလေးတွေအတွက်ဒီကလေးတွေအတွက်ကိုလည်းကျွန်တော်တို့ဘလိုအထူးသဖြင့်ဘလိုစောင့်ရှောက်ပေးနိုင်လဲ
နာဂစ်တန်ခံခဲ့ရသူတွေအပါအဝင်မုန်တိုင်းတန်ခံခဲ့ရတဲ့ဒေသတွေအတွက်အစိုးရကယင်းဒီမတ်တင်ငွေထုတ်ပေးမဲ့ညာစင်းရောင်စီမံကိန်းကိုစတင်အကောင့်ထဲပေါ်ဖို့အစီအစဉ်နေပြီဖြစ်ကြောင်းလဲဒေါက်တာလမ်းမြတ်သေးကပြောပါတယ်
အများကြီးရောတော့စင်းရဲကျေးရွာဒေသတွေမှာရှိတဲ့ဒီစင်းရဲကျေးရွာတွေကိုအဓိကထားပြီးတော့ထောက်ပံ့တဲ့အစီအစဉ်ဖြစ်ပါတယ်။ဒါကတော့ဒီကဲဒီကဟိုပြီးခဲ့တဲ့အစိုးရလက်ထက်မှာရစတင်နေတာဖြစ်ပါတယ
်။လက်ရှိမှာတော့နာဂစ်တန်ခံရတဲ့မိသားစုတွေကကျောင်းသားလူငယ်တွေအတွက်ဆယ်တန်းအထိအခမဲ့ကျူရှင်ပြပေးတာအတံမွေးဝမ်းကြောက်မှုတင်နန်းတွေပို့ချပေးတာတွေလည်းလှုပ်ဆောင်နေတယ်လို့ဆိုပါတယ်။ဒါပြင်နာဂစ်တန်ခံရသူတွေအများစုနေထိုင်တဲ့တချို့ဒေသတွေမှာအခြေခံပညာမူလတန်းအကြောင်းအပါအဝင်စာတင်ကျောင်းတွေဖွင့်ပေးဖို့စီစဉ်နေကြောင်းလည်းဝန်ကြီးဒေါက်တာလမ်းမြတ်သေးကပြောပါတယ်။နာဂစ်တိုက်ခတ်ပြီးကာကမှာကုလသမဂ္ဂအပါအဝင်နိုင်ငံတကာအစိုးရတွေကအကူအညီပေးဖို့ကြိုးပမ်းခဲ့ကြပေမဲ့အဲ့ဒီအချိန်ကဗိုလ်ချုပ်မှုကြီးတန်းရွှေဦးဆောင်တဲ့စစ်အစိုးရကနိုင်ငံတကာကအကူအညီတွေကိုအကုန်လက်မခံခဲ့ပါဘူး။ဆူဆူရလက်ခံခဲ့တဲ့အကူအညီတွေကိုလည်းအနာဘိုင်းတချို့ကအလွဲသုံးစားလုပ်ခဲ့တယ်ဆိုတော့ဝေဖန်မှုတွေထွက်ပေါ်ခဲ့တယ်လို့တကယ်ဒုက္ခရောက်သူတွေထံအကူအညီတွေမရောက်ခဲ့တဲ့အတွက်ပြန်လည်ထူထောင်ရေးလုပ်ငန်းတွေဖြစ်တဲ့လောက်မအောင်မြင်ရတာလို့ထောက်ပြပြောဆိုကြပါတယ်။နာဂစ်ကာလာအတွင်းအဆိုးအဝါဆုံးဖြစ်စဉ်တွေမှာဒုက္ခရောက်သူတွေကိုကိုယ်အသိစိတ်နဲ့အကူအညီပေးနေကြတဲ့ပုဂ္ဂလိကအဖွဲ့အစည်းတွေနဲ့တာဝန်သိပြည်သူတွေကိုအနာဘိုင်းတွေကဟန်တာဖမ်းဆီးကြတာနဲ့တားနဲ့ချီတဲ့မြန်မာနိုင်ငံသားတွေဒုက္ခရောက်နေတဲ့အချိန်မှာ2008ဖွဲ့စည်းပုံကိုအတင်းအကျပ်အတည်ပြုခဲ့တဲ့ဖြစ်ရတွေပဲဖြစ်ပါလေခင်ဗျာ။